တော်ရရှိမြတ်ခင်ဗျာဖယားရှင်ဟာအပြစ်သားလူသားတွေဘယ်လိုအပြစ်ဒုစရိုက်တွေကိုကျူးလွန်ပါစေအစဉ်အမြဲခွင့်လွှတ်တော်မူတာကြီးပဲဖြစ်ပါတယ်အဲ့ဒီလိုအစဉ်အမြဲပဲခွင့်လွှတ်တော်မူလျက်ချစ်မြတ်နိုးတော်မူသောဖယားရှင်ရဲ့ချစ်ချင်းမြတ်တာတော်ဟာတရားစီရင်ခြင်းနဲ့တွန်တွဲနေသလိုကျင်နာခြင်းနဲ့နာကျင်ခြင်းဆိုတာကိုမေ့ဖြောက်ထားလို့မရတဲ့အကြောင်းခရိယံသမားကျမ်းရဲ့ဓမ္မဟောင်းကျမ်းပိုင်းတွေကဟောရှေနာဂတိကျမ်းအခန်းကြီး7အခန်းငယ်1ကနေအခန်းငယ်6အထိကိုဒီကနေ့တင်ပြရတော့တမချန်းစီစဉ်မှာလေ့လာမှာဖြစ်ပါတယ်ခရိယံအသင်းတော်အဖွဲ့အစည်းရဲ့အသင်းတော်အဆောက်အဦမိုးမျောတိုက်ကြီးတွေဖယားရှင်ရဲ့နာမတော်မြတ်၌ဆက်ကတည်ဆောက်ပါတယ်ဆိုတော့နောက်ဆုံးပေါ်ဘိသူကာလက်ရံနဲ့ဗိမာန်တော်ဖျားချောင်းကြီးတွေအဲ့ဒီအချင်းအရာတွေအပေါ်မှာအလွန်အကျွံအမိသဟဲပြုသလိုအပေါ်ရန်အပြင်ပန်းကိုသာကြည့်တတ်ကြတဲ့ခရိယံတွေအတွက်သတိထားဆင်ခြင်စရာဟောရှိနဂတိကျမ်းအခန်းကြီး7အခန်းငယ်1ကနေအခန်းငယ်6အထိကိုဒေါက်တာထွန်းမြတ်ကြီးကအခုလိုသုံးသပ်တင်ပြမှာဖြစ်ပါတယ
်မိတ်ဆွေတို့နဲ့ကျွန်တော်တို့အတူတကွလေ့လာနေရတဲ့ဟောရှိအနာဂတိကျမ်းသင်ခန်းစာအပေါင်းတို့ဟာဒီကနေ့ဆိုရင်ဖြင့်အခါတိုင်းသင်ခန်းစာတွေတက်ပို့ပြီးတော့သင်သိမ်မွေ့မွေ့ကြားနာရမယ့်သင်ခန်းစာအသစ်တွေးစီကိုကူတန်ရောက်ရှိလာပြီလို့ဆိုရအောင်မှာပါဟုတ်ပါတယ်ပြီးခဲ့တဲ့သင်ခန်းစာတွေအထိအများအားဖြင့်လွှမ်းမိုးနေခဲ့တာဟာလူမျိုးတော်ဣတရီလရဲ့ပေကက်ကနိုင်ခဲ့ပုံတွေသမိုင်းမှာအကြီးတန်လောက်အောင်ဆူရွာလှပါပြီပုတ်ဧဧနိုင်လှပါပြီလို့သတ်မှတ်ရမယ်သမိုင်းဟောင်းတွေကိုတောင်မှကြော်ပြီးတော့တရဖူဆောင်းပြီးတော့ဆိုးသွမ်းလှတဲ့လူပောင်အဖွဲအစည်းကြီးဖြစ်နေပြီကြောက်မလို့အဖဖျားသခင်ကားတော်ဖြင့်လူမျိုးတော်ကိုအပြစ်ပေးတော့မယ်တရားစီရင်တော့မယ်ဆိုတဲ့အချက်တွေကိုကျွန်တော်နားဝင်အောင်သတိတံဝေကရယူနိုင်လောက်အောင်ဟောရှိအနာဂတ်တွေဟာဖော်ပြပေးခဲ့ပြီးပါပြီတိုင်းမဲ့ဘယ်လိုပဲပြောပြောပါအဖဖျားသခင်ရဲ့ကျိန်မောင်းအပြစ်တင်ခြင်းနဲ့ကျိန်ဆိုခြင်းအမျိုးမျိုးတို့ကြားမှာပဲနှုတ်ကပတ်တော်ဆရာဟာလူတစ်ယောက်ရဲ့အသက်တာတို့အတွက်လူတစ်ယောက်ရဲ့အသက်တာအတွက်ထွက်ပေါက်သို့မဟုတ်အသက်ရှင်ခြင်းအကြောင်းဆိုတဲ့သဘောတရားအနှစ်သာရတွေကိုတော့အစဉ်တစိုက်ဖော်ပြမည်ဖြစ်တယ်ဆရာကိုကျွန်တော်ဟာအဆက်ဆက်သောသင်ခန်းစာတို့အပြင်ခန်းစားနားလေထိတွေ့ကြရပြီဖြစ်ပါတယ်သိပြီးဖြစ်ပါတယ်အထူးသဖြင့်ပြီးခဲ့တဲ့ဟောရှိအနာဂတိကျမ်းအခန်းကြီး30ရဲ့အခန်းငယ်12နဲ့73တို့ဟာဖြင့်အဲ့ဒီလိုအဖဖျားသခင်ထမမျှော်လင့်စရာအခွင့်အရေးကိုအပြစ်သားဣသရီလလူမျိုးတို့သိစေဖို့ရန်ဟောရှိဟာဖော်ပြပေးခဲ့တယ်။ပြီးတဲ့နောက်မှာမှဘာကြောင့်အဲ့ဒီမျှော်လင့်ခြင်းနဲ့ကင်းဝေးပြီးတော့အပြစ်ဘေးကိုခံစားကြရပါသလဲဆိုတဲ့အနှစ်ချုပ်အဖြေကိုလည်းကျွန်တော်ကြားနာတွင်ရရှိအောင်ဖော်ပြပေးခဲ့ပြီးဖြစ်ပါတယ်။အဲ့ဒီသင်ခန်းစာအပိုင်းဟာဘလောက်ထိစွဲမက်เสียကောင်းတယ်ဆိုတာကိုသိသာစီရင်တဲ့အတွက်ကြောင့်ကျွန်တော်အတိတ်သင်္ကန်းစာအဖြစ်ထပ်မံပြီးတော့တကြောပြန်တင်ဆက်ပေးလိုပါတယ်။ဟောရှိအနာဂတ်ကျမ်းအခန်းကြီး30ရဲ့ပြီးခဲ့တဲ့အငယ်7နဲ့73ပဲဖြစ်ပါတယ်။ဂယုဏတော်အသီးအနှံကိုရိတ်ကြလော့မလုတ်သေးသောလေကိုထွန်ကြလော့ထာဝရဘုရားသည်ကြွလာ၍သင်တို့အပေါ်သို့ဖြောင့်မတ်ခြင်းမိုးကိုရွာစေတော်မမူမိတိုင်အောင်ကိုတော်ကိုရှာရသောအချိန်ရောက်လေပြီ။တင်တို့သည်ဒုစရိုက်မျိုးစေ့ကိုကျဲလို၍လဲထွန်သောကြောင့်အပြစ်စပါးကိုရိပ်ရကြ၏မှုသာအသီးအနှံကိုစားရကြ၏အကြောင်းမူကားကိုကြံစီခြင်းပြုမှုခြင်းကို၎င်းကို၌များစွာသောသူရဲတို့ကို၎င်းကိုစားတတ်၏တဲ့မိတ်ဆွေအပေါင်းတို့ဒီကနေ့ဆက်ရမယ့်သင်ခန်းစာအခန်းကြီး7ဟာလည်းပဲတကယ်တမ်းစမ်းစစ်ကြည့်လိုက်မယ်ဆိုရင်တော့အဲ့ဒီအတိတ်သင်ခန်းစာတွေမှာတွေ့ကြရတဲ့စဉ်းစားဆင်ခြင်စရာတွေသံဝေကရယူစရာတွေကိုလူမျိုးတော်ဣတရီလမှာတဆင့်ကျွန်တော်တို့အားလုံးကိုထပ်မံအားဖြည့်သွန်းလောင်းပေးလိုက်ခြင်းပဲလို့ကျွန်တော်အနေနဲ့တဦးချင်းခန်းစားနားလည်မိပါတယ်ဟုတ်ပါတယ်မိတ်ဆွေမကြားရတာကြာပြီဖြစ်တဲ့မေတ္တာဂယုဏရဲ့သဘောတရားဟာအခုဟောရှိအနာဂတ်ကျမ်းအခန်းကြီး7ကိုစတင်ဖွင့်လှစ်ပေးလိုက်ပါပြီဣတရီလသည်အသက်ငယ်သောအခါငါသည်ချစ်၍ငါသားကိုအေဂုတ်ထုပြည်မှခေါ်ခဲ့ပြီတဲ့မေဆွေအပေါင်းတို့အခုအချိန်မှာရွေးကောက်တော်မူသောလူအဖွဲ့အစည်းကြီးတစ်ခုဖြစ်နေတဲ့ဣတရီလကိုရည်မှတ်တာပဲဖြစ်တယ်ဆိုတာကိုဒီအပိုင်းနဲ့ပတ်သက်လို့အချက်မချက်သတိပြုမိဖို့လိုပါတယ်သိအရေးကြီးနေတဲ့အချက်ကတော့ဒီအသံနေအသံဓာအဖြစ်ဒီလူအဖွဲ့အစည်းနဲ့အဖဖျားသခင်ဟာဘလောက်ထိနီးကပ်စွာတည်နေခဲ့တယ်ဆိုတဲ့သမိုင်းဟောင်းကိုပြန်ပြီးတော့သတိရဖို့လိုအပ်ချက်ပဲဖြစ်ပါတယ်မေဆွေတို့ကျွန်တော်အနေနဲ့မိမိပါဝင်ခဲ့ဘူးတဲ့အိမ်တောင်ပါဝင်စေအိမ်တောင်စသဖြင့်အိမ်တောင်တစ်ခုရဲ့အကြောင်းကိုအနည်းဆက်ဆုံးပြန်ပြီးတော့တွေးကြည့်ပြီးတော့ခန်းစားနားလေကြည့်ပြီးတော့ ဖခင်ကြီးတယောက်ကနေပြီးတော့ကိုသားသမီးတွေအပေါ်မှာပြောတတ်ဆိုတတ်တဲ့စကားတွေကျင်းတလှမောင်းတလှလမ်းပြတလှဆုံးမတလှစသဖြင့်ပြုတ်တတ်တာတွေနဲ့အတူသရှိတတ်ပါသောအဖေ့မေတ္တာသဘောတွေနဲ့လေနှိုင်းရှင်ချက်ပြုပြီးတော့စံပြုပြီးတော့စဉ်းစားတိုက်လှတယ်လို့ကျွန်တော်အကြံပြုလိုပါ रे အဲ့ဒီလိုသာစဉ်းစားလိုက်မယ်ဆိုရင်တော့အလွန်အလွန်ရှင်းလင်းလှတဲ့အဖြေတစ်ခုကိုလေမုတ်ချနားလေလာရမှာပါဣဒရီလာပြီအသက်ငယ်သောအခါငါသည်ချစ်၍ငါသားကိုအေဂုတ်သူပြီမှခေါ်ခဲ့ပြီဣဒရီလာပြီလိန်မာ၍မဟုတ်ငါစကားကိုနားထောင်၍မဟုတ်ငါကိုချစ်နိုင်လွန်း၍မဟုတ်သောသောငေရွယ်စဉ်ကလေးကငါချစ်ကျွံဘဝဖြစ်သောအေဂုတ်ထုလောင်းရိတ်ကနေငါခေါ်ထုတ်ခဲ့ခြင်းပဲတဲ့နောက်ထပ်တစ်ခုကျွန်တော်ကက်ကက်သက်သက်တွေးမိတာကတော့ငေသောအရွယ်ဆိုတဲ့အချက်နဲ့ပတ်သက်လို့ဖြစ်ပါလေကျွန်တော်သားသမီးကလေးတွေငငယ်တုန်းကအချိန်မှာကျွန်တော်ပြုစုယူရပေးခဲ့ရတာဒီသူတို့လေးတွေကိုချီပြီးတော့ချော့မော့နှစ်သိမ့်ခဲ့ရတာတွေကိုကျွန်တော်ပြန်ပြီးတော့စဉ်းစားရင်းနေအဲ့ဒီလိုကလေးငယ်ကလေးဘဝကိုဖျားသခင်ကပမာတင်စားလိုက်ပြီမေအကယ်စင်စစ်ဣတရီလာဤမွေးကင်းစားဆိုတဲ့အရွယ်ငယ်ငယ်ကလေးကိုဆိုလိုခြင်းအရှင်းမဟုတ်လူမျိုးတော်အဖြစ်သတ်မှတ်ထားတဲ့သမိုင်းဦးဣတရီလာကိုသာဆိုလိုခြင်းပဲမကြီးမငယ်ကြီးတွင်နဲ့နှစ်ပေါင်း400လောက်ကျွန်ဆက်တိုက်ဖြစ်ခဲ့ပြီးတော့ကျွန်ဘဝကနေလွတ်မြောက်ပေးရစေလို့ဆုတောင်းနေတဲ့ဣတရီလာကြီးတွေပဲဖြစ်တယ်ဆိုတာကိုမိတ်ဆွေတို့သတိရကြဖို့ကျွန်တော်အနေနဲ့သတိပေးခြင်းပါတယ်မိတ်ဆွေအပေါင်းတို့အဲ့ဒီအသက်ငယ်သောဣသရီလတနည်းလူမျိုးတော်အဖြစ်သတ်မှတ်ခါစကရေကဣသရီလဘယ်နှခါမများတငယ်နှစ်စားကလေးများပမာငူချိုចောင်းသားကလေးများပမာချစ်စရာကောင်းခဲ့ကြပါသလဲကျွန်တော်ကတော့ရှင်းရှင်းပြောရရင်လीအဲ့ဒီဣသရီလသမိုင်းကိုအခေါင်အဖျားရာကုတ်ကစပြီးတော့ကြည်ပြီးပြီတယောက်မှခလေးလေးများလို့ရင်ခွေမှာကြာကြာချီးပြီးတော့ငါသသလေးငါမီမီလေးဆိုပြီးတော့ကို့အပေါ်ရှူရှူပောက်တာကိုတောင်သီးခံရလောက်အောင်ချစ်စရာကောင်းနေဆိုတာတယောက်မှမမြင်မိဘူးအကုံလုံးတို့ဟာတနည်းမဟုတ်တနည်းမြင်ပြင်းကတ်ချင်စရာကြီးပဲလို့ယင်ထဲမှာတွေးမိပါလေအဲ့ဒီလိုကက်ကက်သက်သက်တွေးမိခြင်းအပြင်လေနောက်ထပ်အေယာမအနှစ်သာရကြီးတစ်ခုကိုထပ်မံရရှိလာပြန်ပါလေတခြားမဟုတ်ပါဘူးကေတင်ချင်းဂျေစုတော်ကိုလူသားတို့အတွက်ချထားပေးတယ်ဆိုတာဟာချစ်တော်မူသဖြင့်ဆိုတာနဲ့ကြည်တောင်မှမလုံလောက်တော့ဘူးချစ်ချင်းအင်အားကြောင့်လို့ပြောမှပြည့်စုံမယ်ဆိုတဲ့အနှစ်သာရဖြစ်လာပါလေတနည်းဆိုရရင်တော့ချစ်ချင်းမေတ္တာတော်ဆိုတဲ့ basic အခြေခံသဘောတရားတက်ပို့ပြီးတော့လေးနှစ်တက် God's motive လို့ခေါ်တဲ့အသင်ချေအသင်ချာအဖြေရှာဖို့ဘယ်လို့မှမဖြစ်နိုင်ပါတော့စိတ်ဝိညာဉ်သဘောတရားကြီးသွားမှုလာခြင်းပဲလို့ကျွန်တော်ဆိုခြင်းပါ रे မှန်ပါ रे ရှင်းပြဖို့ရန်အလွန်အလွန်ခက်ခဲလှပါတော့အဖအီဝိညာဉ်ရေးသဘောတရားဖုံးလွှမ်းနေတယ်လို့ကျွန်တော်ခံယူမိပါ रे ကောင်းပါပြီအခုလို့လူမျိုးတော်ကိုသမိုင်းဦးအစမှပင်ချစ်၍အေဂုတ်သူဤကျွန်လောင်းရိတ်မှငါခေါ်ခဲ့ပြီဆိုတဲ့အချက်ဟာဓမ္မသစ်ကျမ်းအတွက်ကောနောက်ထပ်ထူးဆန်းတဲ့အနာဂတ်တခုကိုပါသိစေတာပဲအကျုံးဝင်သွားစေတာပဲဆိုတာကိုပါကျွန်တော်ဆက်လက်ခံယူဖို့လိုလာပြန်ပါတယ်ဒါကိုရှင်မသက်ခရစ်ဝင်ကျမ်းဟာဘက်လိမြို့မှာဣသရေလလူသားကလေးတယောက်အဖြစ်မွေးဖွားခြင်းကိုခံယူပြီးတဲ့နောက်ပိုင်းဟေရုဘုရင်ကြီးကသတ်မယ်ဖြတ်မယ်လုပ်တာနဲ့ပဲသူငယ်တော်ကလေးယေရှုအေဂုတ်သူပြည်ကိုသူရဲ့လောကဆိုင်ရာမိဘတို့နဲ့ထွက်ပြေးတင်းရှောင်ခဲ့ရပြီးတဲ့နောက်အဲဒီကမှတဖန်ဣသရေလသူပြန်လာရခြင်းတွေကိုဖော်ပြတဲ့ဗျာဒိတ်အဖြစ်နဲ့ဖော်ပြထားခြင်းကိုတွေ့ရတဲ့အတွက်ကြောင့်ပဲဖြစ်ပါတယ်။ဟုတ်ပါတယ်။ရှမသက်ခရစ်ဝင်ကျမ်းအခန်းကြီး1အငယ်73မှ75ကိုဖတ်ရှုပြပါရစေ။ထိုသူတို့သွားကြပြီးနောက်ယောသပ်သည်အိမ်မက်ကိုမြင်သည်မှာထာဝရဘုရား၏ကောင်းငင်တမန်သည်ထင်ရှား၍သင်ထလော့မေတော်နှင့်သူငယ်တော်ကိုဆောင်ယူပြီးလျှင်အေဂုတ်ထုပြည်သို့ပြေး၍တပံငါပြောဆိုသည့်တိုင်အောင်ထူပြည်၌နေလောဟေရုမင်းကြီးသည်သူငယ်တော်ကိုသတ်အံ့သောငါရှာလိမ့်မည်ဟုဆိုလေ၏ထိုအခါယောသပ်သည်ထ၍မေတော်နှင့်သူငယ်တော်ကိုညအချိန်၌ဆောင်ယူပြီးလျှင်အေဂုတ်ထုပြည်သို့ထွက်သွား၍ဟေရုမင်းကြီးအနှိမ့်ဆရောက်သည့်တိုင်အောင်ထူပြည်၌နေလေ၏ဤအကြောင်းအရာကငါသားကိုအေဂုတ်ထုပြည်မှငါခေါ်ခဲ့ပြီဟုထာဝရဘုရားသည်ပရောဖက်ဖြင့်ထားတော်မူသောဗျာဒိတ်တော်ပြေဆုံးကြီးအကြောင်းဒီတဲ့မိတ်ဆွေအပေါင်းတို့အဲ့ဒီလိုနှလန်းသွာဗျာဒိတ်တော်အ내အတိတ်ပဲများအားဖြင့်အဖဖျားသခင်ရဲ့လူမျိုးတော်အတွက်ဗျာဒိတ်တော်ဆရာဟာအဖဖျားသခင်ရဲ့သားတော်ကိုစေလွတ်ခြင်းရဲ့အတိတ်ပဲကိုပါနားလေစီတယ်လူသားအားလုံးတို့ကိုသူဟာသားတော်ကေတင်ရှင်သခင်ခရစ်တော်နဲ့အတူသားသမီးများပမာချစ်မြတ်နိုးတော်မူတယ်ဆရာတွေ့ကိုဆက်ဆက်နားလေဖို့ရှိလာပါတယ် ဒါကြောင့်မို့လေရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး3အငယ်16ဟာအတိတ်ဘယ်ကိုပို့ပြီးတော့ပြည့်စုံသွားစေပါ रे ဖျားသခင်ဤသားတော်ကိုယုံကြည်သောသူအပေါင်းတို့သည်ပျက်စီးခြင်းသို့မရောက်ထာဝရအသက်ကိုရစေခြင်းငှာဖျားသခင်သည်မိမိ၌တပါးရီသောသားတော်ကိုစွန့်တော်မူသည်တိုင်အောင်လောကီသားတို့ကိုချစ်တော်မူ၏မိတ်ဆွေတို့တတ်ရှင်အပေါင်းတို့လူမျိုးတော်ဣသရီလဟာအဖဖျားသခင်ရဲ့ချစ်ချင်းမြတ်တာတော်နဲ့လျော်ညီးတဲ့ယေရှုတုံ့ပြန်ခြင်းစိတ်ဓာတ်မျိုးရှိခဲ့ကြပါရဲ့လားခရစ်တော်အဖင်ခြားထားပေးခဲ့ပါသောအဖဖျားသခင်ချစ်ချင်းမြတ်တာတော်ကိုယောကမ္ဘာလူအဖွဲ့အစည်းဟာတုံ့ပြန်မြတ်တာနဲ့နားလေခံစားနိုင်ကြပါရဲ့လားဆိုရင်တော့တူပြိုင်ဖောက်ပြန်စေတာလင်ဖြစ်တယ်ယေရှုကန့်နေကြစေတာလင်ဖြစ်တယ်မြတ်တာကိုခြေစုံကန့်နေကြစေပဲဖြစ်တယ်ဆိုတာတွေ့ကိုယ်သာတွေ့ရမှာဖြစ်ပါတယ်အခုဆိုရင်ဣသရေလလူအဖွဲ့အစည်းနဲ့ပတ်သက်ပြီးတော့ဟောရှိအနာဂတ်ကျမ်းဟာဆက်လက်စွဲဆိုတင်ပြသွားအောင်မှာဖြစ်ပါတယ်။ဟောရှိအနာဂတ်ကျမ်းအခန်းကြီး7အငယ်1မှ4သူတို့ကိုခေါ်သောသူတို့ထံမှထွက်သွားကြ၏။ဘာလာဖျားတို့အားရစ်ပူဇော်၍ယုတ်တုဆင်းတုတို့အားနန့်သာပေါင်းကိုမိရှုကြ၏။ငါသည်သွားရသောအတက်ကိုအေဖရိန်အားလက်ဆွဲ၍သွန်သင်၏။သို့တော်လည်းငါစောင့်မခြင်းကျေးဇူးကိုသူသည်မသိဘဲနေ၏။လူကိုဆွဲရသောကြိုးကြီးဟုသောမေတ္တာကြိုးနှင့်ငါဆွဲငင်၏။ပါယိုအနာသို့တပိုးကိုရွှေ့၍ဖြင်းညင်းစွာကြွေး၏။သူတို့ကိုခေါ်သောသူတို့ထံမှထွက်သွားကြ၏တဲ့။အဲ့ဒီအချက်ကတော့ဘုရားသခင်ပို့ဆောင်တော်မူခြင်းကြောင့်အပြစ်မှောင်မိုက်ကိုကိုးစားပြုနေတဲ့ကျွန်လောင်းရိတ်ကသူတို့ထွက်ခွာနိုင်တာကိုဖော်ပြပေးခြင်းပဲဖြစ်ပါတယ်။တနည်းအားဖြင့်အပြစ်မှောင်ပိုင်းမှလွတ်မြောက်ခြင်းပေါ့။ဝန်းနေစရာပါပဲ။အဲ့ဒီအပြစ်ကြုံဘဝကထွက်ခါစတောကြီးဂန္ဓာယမှာကျင်လေစဉ်အချိန်မှာပဲနွားရုပ်ကိုရွှေချပြီးတော့သူတို့ကိုးကွယ်ကြကြတယ်။ခါနန်ကိုရောက်ပြန်တော့လေပဲအဲ့ဒီခါနန်သားတွေအတိုင်းပဲဘာလနတ်ဖျားတွေကိုရစ်ပူဇော်ပြီးတော့ယုတ်ထုဆင်းတုတို့ကိုနန္တာပေါင်းများနဲ့မိရှုပူဇော်ကြကြပါလေတဲ့။မိတ်ဆွေအပေါင်းတို့အဲ့ဒီလောက်အထိအစကတည်းကမကောင်းခဲ့တဲ့ဣသရေလအပြစ်တရားမှချစ်ချင်းမြတ်တာတော်အဖြစ်ကဲတင်ခြင်းကိုခံရပါれဆိုတဲ့လူအဖွဲ့အစည်းဣသရီလာသူတို့ရဲ့အမှားတွေအတွက်ဘုရားသခင်ဘလောက်အထိမြတ်တာရှိထားပြီးတော့ပြုစုခဲ့တယ်။တွန်တင်ပေးခဲ့တယ်။လမ်းမှန်သို့ပို့ဆောင်ခဲ့တယ်။ဒါပေမဲ့အဲ့ဒီကြားတွေကပဲလူသားဟာဘုရားသခင်ဂျေစုဆိုတာကိုမသိခဲ့ပါကြောင်းကိုဟောရှိအနာဂတ်တီဟာဖော်ပြပေးလိုက်ပါれ။ငါသည်သွားတတ်သောအတက်ကိုအေဖရိန်အားလက်ဆွဲ၍တွန်တင်၏သို့တော်လေငါစောင့်မခြင်းကျေးဇူးကိုသူသည်မသိဘဲနေ၏တဲ့တခါဆက်လိုက်တယ်လူကိုဆွဲရသောကြိုးကြီးဟုသောမေတ္တာကြိုးနှင့်ငါဆွဲငင်၏ပါယိုအနာသို့တပိုးကိုရွှေ့၍ဖြင်းညင်းစွာကြွေး၏တဲ့မရှင်းဘူးလားတသွန်သင်၏နှိစောင့်မကြည့်ရှု၏သုံးမေတ္တာကြိုးနှင့်ဆွဲငင်၏လေးတပိုးကိုရွှေ့၍ပြင်းညင်းစွာကြွေး၏တဲ့မိတ်ဆွေအပေါင်းတို့အဖဖျားသခင်ဟာသူ့ကိုယုံကြည်ကိုးကွယ်ခြင်းအရာကနေဖောက်ပြန်တာကိုဆက်ဆုပ်မုန်းသည်သလားအော်ဂလီဆန်တလောက်ယွန်ရှာသလားအခြားနေရာမှာလူသားကိုဘယ်နေရာမှာများအတင်းအကျပ်စေခိုင်းတယ်ဆိုတာရှိပါသေးတယ်လေအတင်းအကျပ်ဖိအားသုံးထားတာရှိပါသေးတယ်လေဆိုတာကိုဒီနေရာမှာစဉ်းစားမိဖို့အထူးပဲအရေးကြီးပါတယ်ကျွန်တော်တဦးချင်းအနေနဲ့ဆိုရင်ယုံကြည်သူအတိုင်းဝိုင်းတဲမှာဒီကိစ္စဟာတော့ကွာဖះသခင်တော့တနေ့နေ့ကြည်လုတ်လိမ့်မယ်နော်ဒီငနေကြီးတော့မကြခင်ဖះရိတ်လိမ့်မဟိဖះရိုက်လိမ့်မဟိဒီအဖွဲအစည်းကြီးတော့အကုန်ဒုက္ခတွေစိုက်ကုန်တော့မှာပဲဆိုတာမျိုးတွေ့ကိုတဲ့ပြီးတော့ကျွန်တော်မကြိုက်ချင်လှပါဘူးဒါဟာယုံကြည်သူတို့အနေနဲ့ကိုယ်ယုံကြည်ခြင်းအပေါ်မှာအလွန်အကျွံအထင်တကယ်ဖြစ်မှုနဲ့ပရောဖက်ကြီးများလို့လို့ကိုယ့်ဘာသာကိုစိတ်ကူးယဉ်ခြင်းပဲလို့သဘောပေါက်မိပါတယ်အခုဆိုရင်အဲ့ဒီလူအဖွဲအစည်းရဲ့အပေါ်မှာထားရှိတဲ့မေတ္တာတော်သဘောဟာကျွန်တော်နားမလည်နိုင်လောက်အောင်ဖိတ်အံ့ဩဖို့ကောင်းလောက်အောင်ပေါ်လွင်နေပြီလို့ကျွန်တော်ဆိုချင်ပါ रे ဟုတ်ပါ रे သူအလွန်ဆက်ဆုပ်မုန်းတီးတယ်အော်ဂလီဆန်နေယွန်ရှာတယ်ဆိုပြီးတော့ပြောနေတဲ့ကြားတွေကနော်သွန်သင်ဤစောင့်မကြည့်ရှုဤမေတ္တာကြိုးနှင့်ဆွေးငင်ဤတဘိုးကိုရွှေ့၍ဖြင်းညင်းစွာကြွေးဤတဲ့ဘယ်နှချက်များကြမ်းတမ်းတာရှိခဲ့ပါသလဲတစ်ချက်မှကျွန်တော်မတွေ့ပါဘူးဟောရှိအနာဂတ်ကျမ်းအခန်းကြီး7အငင်ငါအထံတော်သို့မပြန်မလာဟုသူသည်ညင်းသောကြောင့်အဲဂုတ်ထုပြည်သို့ပြန်၍မသွားရအာရှုရိမင်းသည်သူတို့ကိုအုပ်ဆိုးရလိမ့်မည်ဘုရားသခင်အထံတော်ကိုတိုးဝင်ချင်းကပ်ခြင်းအရှင်မရှိဆက်လက်ပြီးတော့အဖဘုရားသခင်ကိုမေ့လျော့ကြောက်ခိုင်းနေပါれဆိုတဲ့လူမျိုးတော်အတွေ့ မင်းတို့မေ့ပြီဆိုတော့ငါကလည်းမေ့ပြစ်လိုက်ရုံပဲဟိဆိုတဲ့သဘောမျိုးနဲ့ဖြစ်ချင်ရဖြစ်ဆိုပြီးတော့မလုံနိုင်ပြန်တာကိုထပ်ပြီးကြားနာရခြင်းပါ။အေဂုတ်ထုပြည်ရဲ့အာရှုရိပြည်ရဲ့ကျွန်လုတဲ့ကိုလိုနီနှစ်နိုင်ငံကြီးနိုင်ငံကြီးနှစ်နိုင်ငံရှိနေတယ်။အဲ့ဒီအထက်မှာအေဂုတ်ထုကျွန်ပြန်မဖြစ်ရအာရှုရိလက်အောက်ကိုပဲရောက်စေတဲ့။ဟုတ်ပါတယ်။အဲ့ဒီလိုဣသရေလအတွက်စီရင်ခဲ့သလိုနောက်ထပ်နှစ်ပေါင်း100မှာကြပြန်တော့လေပဲယုဒဟာအေဂုတ်ထုနဲ့ဗာဗုလုန်နိုင်ငံကြီးနှစ်နိုင်ငံကြားမှာရှိစဉ်အေဂုတ်ထုလက်အောက်ကိုမရောက်စေဘဲနဲ့ဗာဗုလုန်လက်အောက်ကိုသာရောက်စီခဲ့တာဆိုတာကိုကျွန်တော်တို့တွေ့ရမှာဖြစ်ပါတယ်ဒီဘက်မှာကျွန်တော်ရဲ့ယုံကြည်ချက်အတိုင်းပြောရမယ်ဆိုရင်တော့အေဂုတ်ထုကျွန်လောင်းရေးဆိုတာဟာကေတင်ချင်းကျေးဇူးတော်အတွက်ရွေးနှုတ်ခြင်းခံယူရာလူသားတို့၏အပြည့်ရိတ်အတွက်စံသတ်မှတ်ရာအယတ်သာလင်းဖြစ်တယ်တနည်းအားဖြင့်အေဂုတ်ထုဆိုတာဟာအပြည့်ရိတ်အဖြစ်နှုတ်ကပတ်တော်အရာသတ်မှတ်ပြီးသားဖြစ်တဲ့အတွက်ကြောင့်ရှေးကာလကတိန်တခါလွတ်မြောက်ခဲ့ပြီးတဲ့နောက်ပိုင်းမှာအဲ့ဒီကျွန်လောင်းရိတ်ကိုစားပြုအပြည့်ရိတ်ဟာကေတင်ချင်းတရားကိုခံယူလိုက်သူတို့အဖို့ပြီးပြတ်သွားသောအရာဖြစ်ခဲ့ပြီးပြီနောက်ထပ်မရောက်စေရတော့ဘူးဆိုတဲ့အဖဖရာသခင်ရဲ့အမိန့်တော်နဲ့အတူထပ်မှန်ပြီးတော့လူသားကိုအပြည့်ရိတ်လို့မပို့တော့ဘူးဆိုတဲ့သဘောနဲ့ဖယ်ထားလိုက်တယ်လို့ခံယူမိပါတယ်ဒါဟာကျွန်တော်ရဲ့အယူအဆပါဟောရှိအနာဂတိကျမ်းအခန်းကြီး7အငယ်6နဲ့9ဒါဗိဒ်သူ့နေရာမြို့တို့အပေါ်သို့ရောက်၍မင်းတို့ကိုဖျက်ဆီးလိုက်မည်သူတို့ကြံစီခြင်းအပြင်ပင်သုတ်သင်ပယ်ရှင်းလိုက်မည်ငါဤလူတို့သည်ငါထံမှလွှဲမြဲလွှဲကြ၏အမြင့်ဆုံးသောဖျားထံသို့ခေါ်တော်လေထိုဖျားကိုအဘယ်သူမျှမချီးမြှောက်လိုအခုအပိုင်းမှာငါထံမှလွှဲမြဲလွှဲကြမည်ဆိုတာဟာပြီးခဲ့တဲ့အခန်းကြီး4မှာတုန်းကဖော်ပြခဲ့တဲ့backsliding ဆိုတဲ့ဝေါ်ဟာရကနေပြီးတော့နှွယ်ယူတယ်ဆိုတာကိုတွေ့ရပါတယ်။အဲ့ဒီအခန်းကြီး၄အငယ်16မှာယုံတတ်သောနမဗျူကဲ့သို့ဆန့်ကျင်ပဲ့ပြုတ်တတ်ဤဆိုတာကိုကျွန်တော်တို့တွေ့ခဲ့ကြရပါတယ်။အခုကြတော့လေဆက်လက်၍ယုံနေအောင်မှာပဲဆန့်ကျင်နေအောင်မှာပဲခြေစုံကံပြီးတော့ညင်းဆန်နေအောင်မှာပဲဆိုတာကိုထပ်မံဖော်ပြဒါသာလင်ဖြစ်ပါတယ်။အဲ့ဒီဟောရှိအနာဂတ်ကျမ်းအခန်းကြီး၄ရဲ့အငယ်15နဲ့16ကိုပြန်ဖတ်ကြည့်ရင်အခုလိုတွေ့ရမှာပါ။အိုဣသရေလအမျိုးသင်သည်ပြည်တစားလုတော်လေယုဒအမျိုးကိုမမှားယွင်းပါစေနှင့်ဂိလဂါလမျိုးတို့မချင်းကပ်ကြနှင့်ဘေသဝင်မျိုးတို့မသွားကြနှင့်ထာဝရဘုရားအသက်ရှင်တော်မူသည့်အတိုင်းဟု၍မကြိမ်ဆိုကြနှင့်ဣသရေလအမျိုးသည်ယုံတတ်သောနမဗျူကဲ့သို့ဆန့်ကျင်ပဲ့ပြုတတ်၏ယခုမှထာဝရဘုရားသည်ကျေသောအရ၌သိုးတငယ်ကိုထိန်းသကဲ့သို့ဣသရေလအမျိုးကိုပြုတော်မူမည်တဲ့အဲ့ဒီလိုတွေ့ကြရခြင်းဖြစ်ပါတယ်။အမြဲတမ်းခြေကံဆန့်ကျင်တတ်တဲ့နမနဲ့တူတဲ့ဣသရေလ၊ပေကက်ကက်လုတ်တတ်တဲ့ဣသရေလ၊သူ့ကိုကျဲသောအရက်မှသိုးသငယ်ထိမ့်တယ်လို့ငါထိမ့်မယ်တဲ့။တနည်းအားဖြင့်ကျင်းမြောင်းရအရက်ကနေပို့ပြီးတော့ကျဲဝန်းတဲ့နေရာမှာမေတ္တာတော်နဲ့ငါသွေးဆောင်မယ်ဆရာကို။အဲ့ဒီအပိုင်းမှာဆိုလိုခြင်းဖြစ်တဲ့အကြောင်းကျွန်တော်ရှင်းလင်းဖော်ပြပေးခဲ့ပြီးဖြစ်ပါတယ်။အခုဟောရှိအခန်းကြီး7အငယ်6နဲ့9တို့ဟာလေအဲ့ဒီသဘောတရားအတိုင်းပဲပေါ့။ငါဤလူတို့သည်ငါထံမှလွှဲဖယ်မြဲလွှဲဖယ်တတ်တယ်။ခြေစုံကံပြီးတော့တင်းမာကြတယ်။အထင်းရအသိဉာဏ်သိခဲ့တယ်။အမြင့်ဆုံးသောဖရာကိုဆန့်ကျင်နေကြတယ်။ဒါပေမဲ့ငါဟာပြစ်မထားနိုင်ပါဘူးဆရာကိုအခုအငယ်၈၉တို့အပြင်ဆက်လက်ဖော်ပြပေးသွားအောင်ပါ။ဟုတ်ပါတယ်။ဟောရှိအနာဂတ်ကျမ်းအခန်းကြီး7အငယ်၈နဲ့၉ကိုဆက်လက်နားဆင်ကြည့်ကြပါ။အိုအေဖရိမ်ငါသည်သင်ကိုအဘယ်သို့စွန့်နိုင်မည်နီ။အိုဣသရီလာသင်ကိုအဘယ်သို့အနှံနိုင်မည်နီ။သင်ကိုအာဒမာမြို့ကဲ့သို့အဘယ်သို့ဖြစ်စေနိုင်မည်နီ။ဇေပိုင်မြို့အရာ၌အဘယ်သို့ခံထားနိုင်မည်နီ။ငါသည်နှလုံးပြောင်းလဲ၍အလွန်ကျဉ်နာသောစိတ်ရှိ၏။ပြင်းစွာအမျက်ထွက်သည့်အတိုင်းမပြုလို။အေဖရင်ကိုအထက်ထက်မဖြစ်စည်းလို။ငါသည်လူမဟုတ်ဖျားသခင်ဖြစ်၏။မြို့ထဲမှနေသောမြို့သားမဟုတ်တော်လေ။သင်တို့တွင်နေ၍သင်ရှင်သောဖျားဖြစ်၏အလွန်အလွန်ရှင်းလင်းလှတဲ့မှတ်တမ်းတစ်ခုပါပဲလူသားတစ်ယောက်ရဲ့ခံစားချက်နဲ့ရှင်ပြီးတော့အဖြေထုတ်ကြည့်မယ်ဆိုရင်ဟောရှိဆိုတဲ့လူတစ်ယောက်ရဲ့ဟောရှိရဲ့ဘဝပျက်စီးနေသူမိမဂောမာရဲ့သူတို့ရဲ့အိမ်တောင်ကြီးကနေပြီးတော့သစ္စာဖောက်သွားတဲ့ပြစ်မှုနဲ့ဂောမာကိုဘယ်လိုစီရင်ရမလဲဆိုတာဟောရှိဇဝေဇဝါဖြစ်နေတယ်လို့ရှိနေလိမ့်မယ်အဖဖျားသခင်ကသူချစ်တဲ့လူအဖွဲအစည်းအတွက်အင်မတန်အနေရအထင်ရခက်နေတဲ့သဘောကိုဖော်ပြနေတယ်လို့ကျွန်တော်တဦးချင်းအနေနဲ့ခံယူမိပါတယ် frustration လို့ခေါ်တဲ့အလွန်ပူပန်စိုးရိမ်ခြင်းရောရှက်နေသောခံစားချက်မျိုးဖြစ်တယ် အဲ့ဒီလိုကျွန်တော်ခံယူမိပါတယ်။သူဟာဒီကျမ်းရဲ့အစမှကလေးကသူသည်အသက်ငယ်သောအခါငါချစ်၍ငါသားကလေးအဖြစ်ဧဂုတ်ထုမှငါခေါ်ထုတ်ခဲ့ပြီ။ငါကယ်တင်ခဲ့ပြီဆိုတာကိုဖော်ပြပေးခဲ့ပြီးပြီဆိုတော့အဲ့ဒီလိုသူငယ်ရွယ်စဉ်အချိန်ကလေးကချစ်ခဲ့ရတဲ့သားကိုအပြစ်ပေးရမယ်အချိန်။ဖခင်ကြီးတယောက်အနေနဲ့ခံစားချက်ကိုသာစဉ်းစားကြည့်ကြပြီးတော့လို့ပဲကျွန်တော်ပြောချင်ပါတယ်။ဒီအပိုင်းကလေးဟာပြီးခဲ့တဲ့အခန်းကြီး6ထဲကဖော်ပြချက်ကိုလည်းပြန်ပြီးတော့အောက်မိသတိရစေပါလေ။ O April, သင်၌အဘယ်သို့ငါပြုရမည်နည်း။ O Judah, သင်၌အဘယ်သို့ငါပြုရမည်နည်း။သင်တို့ကြည်ညိုသောစိတ်သည်နတ်နှင့်မိုးတိမ်ကဲ့သို့၎င်းစောစောပျောက်တတ်သောနှင်းကဲ့သို့၎င်းဖြစ်၏တဲ့။မိတ်ဆွေအပေါင်းတို့အခုဒီနေရာမှာဖော်ပြတာဟာလေအလွန်စိတ်ဝင်စားစရာပဲ။နှလုံးပြောင်းလဲ၍အလွန်ကျင်နာသောစိတ်ရှိ၏တဲ့မှန်ပါ रे မိတ်ဆွေအပေါင်းတို့အဖဖျားသခင်ရဲ့မေတ္တာတော်ဟာအနန္တမေတ္တာဖြစ်ပါ रे လူတွေတွေးပြီးတော့တည်ရသေးဆွဲယူလို့ဘယ်လို့မှမိနိုင်တာမျိုးမဟုတ်သူ့ရဲ့လုတ်ပိုင်ခွင့်နဲ့ဘုံတကူအာနုဘောတော်ဆရာဟာလေအဲ့ဒီလိုပဲအနန္တဖြစ်တော်မူ रे ဒီလိုကြီးမြတ်တော်မူခြင်းအလုံးစုံတို့ဟာကျွန်တော်လူသားများအတွေ့ယုံကြည်ခြင်းနဲ့အတူချစ်ခြင်းကြောက်ခြင်းယိုသေးခြင်းအမျိုးမျိုးတို့ကိုကျွန်တော်ရဲ့စိတ်အစဉ်အတွင်းမှာပုံမပွားများစေလိမ့်မယ်လို့ကျွန်တော်ဆိုချင်ပါ रे ကျွန်တော်ကအဲ့ဒီလိုမတိုင်းဆနိုင်သောမေတ္တာတော်အုံနှောက်နှင့်မှုပွဲရမရှိသူ့ရဲ့အလိုတော်အကြံတော်အမှုတော်ဆိုတာတွေ့ဟာစာလုံးတွေပုံနှိပ်စာတွေတဲ့သူ့ရဲ့သမိုင်းထင်ရှားအမှုတော်မြတ်များအားဖြင့်သာလျှင်အကဲဖြတ်နိုင်မယ်ဆိုတာကိုအကြိမ်ကြိမ်ပြောခဲ့ဘူးတဲ့အချင်းတချို့တချို့သောပုဂ္ဂိုလ်တချို့ကဒါကိုသိမ့်မကြိုက်ကြတာကိုလည်းကျွန်တော်ခံရပါ रे အခုဆိုရင်ဟုတ်ရှိအနာဂတ်ဖော်ပြကြည်သိတ်ကိုပြတ်သားလွန်းတဲ့အဖြေတစ်ခုကိုရယူစေပြီလို့ကျွန်တော်ဆိုချင်ပါ रे ငါသည်နှလုံးပြောင်းလဲ၍အလွန်ကျင်နာသောစိတ်ရှိ၏တဲ့ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့လူသားပြောင်းလဲတာမျိုးလို့တနေ့ရွှေတနေ့ငွေမဟုတ်ပါဘူးနော်အခုစာကလေးကျော်အခုစီတမင်းဆိုတာမျိုးလည်းမဟုတ်ပါဘူးနော်သူ့ရဲ့မေတ္တာနှလုံးသားတန်ရှင်သောဝိညာဉ်တော်၏ရှင်သန်ခြင်းနှင့်ဆိုင်သောအသက်ဝင်ပြောင်းလဲမှုသာဖြစ်တယ်သူချစ်တော်မူသောພັນစင်ကံလူအဖွဲအစည်းအတွက်အလွန်နဲ့နဲသောမေတ္တာသဘောဖြစ်တယ်ဆရာကဖြည့်ဆက်ခွင့်ပြုပါရှင်းလင်းတင်ပြခွင့်ပြုပါအာတမဇေပိုင်မြို့များလို့မလုတ်ရက်ဘူးတဲ့မှန်ပါလေသောဒုံတို့ဂေါမောရာတို့ဆိုတဲ့မြို့ကြီးတွေကိုကန့်မီးတိုက်ပြီးတော့အကျွမ်းမဲ့ဖျက်ဆီးခဲ့တဲ့ကဘာဦးသင်ငန်းစာတွေတဲကလို့မင်းတို့ကိုပြာပုံတဲ့လွင့်မပစ်လိုပါဘူးတဲ့မိတ်ဆွေတို့မေတ္တာတော်ဟာတရားစီရင်ခြင်းနဲ့တော့တွန်တွဲနေတယ်နော်ကျင်နာခြင်းနဲ့နာကျင်ခြင်းဆိုတာဟာလေတွန်တွဲနေတတ်တယ်ဆိုတဲ့သဘောကိုကျွန်တော်တို့ဒီအပိုင်းမှာမေ့ဖြောက်ပြလို့မရဘူးဒါကြောင့်မလို့အသေးစိတ်ဖော်ကြည့်ပေးလိုက်တာကတော့ပြင်းစွာအမျက်ထွက်သည့်အတိုင်းမပြုတ်လို့အေဖရင်ကိုအထက်ထက်မဖြက်စည်းလို့တဲ့သောတရှင်အပေါင်းတို့သူတို့ရဲ့အပြစ်အတိုင်းသာသူတို့ကိုပေးဆက်ရကြည်ဆိုရင်တော့ဘေဒလရှမာရိအေဖရင်တို့ဟာအမှန်ပဲအကျွင့်မဲ့ပျက်စီးခဲ့ကြရမှာအမှန်။ဒါပေမဲ့အခုဖော်ပြခဲ့တဲ့အာရမဇေပိုင်းသောဒုံဂေါမောရာစတဲ့ပင်လေသေးဒေသမြို့ကြီးတွေလိုမဖြစ်ခဲ့ဘူး။ဣသရေလမြို့တွေဟာအင်မရှိအာမရှိတဲ့မြို့ကလေးတွေအဖြစ်တော့သမိုင်းအတွင်းရှိတည်ရှိခဲ့ကြောင်းကိုထင်ရှားစွာကျွန်တော်တို့တွေ့မြင်ခဲ့ကြရပါတယ်။ဒါအပြင်နောက်ဆုံးသောကပ်ကာလလွန်မြောက်ပြီးတော့နိုင်ငံတော်တည်ထောင်ခြင်းမှာလူမျိုးတော်ကိုဆက်ပြီးတော့ကောင်းကြီးမိုးရီသွန်းလောင်ပေးမယ်။ပြန်လဲပြီးတော့ဒီအရက်တွေမှာစုဝေးစီမယ်လို့ဆိုလိုခြင်းပဲလို့ကျွန်တော်တို့ဒီအပိုင်းမှာအတိတ်ပဲပေါက်နိုင်ပါ रे အတိတ်ပဲဖွင့်ဆိုနိုင်ပါ रे ငါသည်လူမဟုတ်ဖျားသခင်ဖြစ်၏ဆိုတဲ့အချက်ဒီအပိုင်းဟာကျွန်တော်ယင်တဲ့ကိုစိတ်ကနေနေအောင်စီစဉ်သွားပါ रे အဖဖျားသခင်ဆိုတာကိုပေါင်းခတ်ချင်လှတဲ့ကျွန်တော်တို့လူသားအတွေ့အင်မတန်ပြင်းထန်တဲ့ရိုက်ချက်တစ်ခုပဲလို့လည်းကျွန်တော်ဆိုခြင်းပါ रे မြို့တဲမှာနေသောမြို့သားမဟုတ်တော်လေတင်တို့တွင်နေသောသန့်ရှင်းသောဖျားဖြစ်၏တဲ့အဲ့ဒီအချက်ကြပြန်တော်လေစိတ်စိတ်စဉ်းစားလိုက်တိုင်းကြက်သိမ့်မွေးညင်ထပွေယင်သိမ့်တုံပွေလို့ကျွန်တော်ခန်းစားမိပါ रे အသင်းတော်အဆောက်အုံဘာသာရေးအဖွဲ့အစည်းကြီးတွေရဲ့မိုးမျှော်တိုက်ကြီးတွေနာမတော်မြတ်၌တိဆောက်ဆက်ကပ်ပါ रे ဆိုတဲ့နောက်ဆုံးပေါ်ပြည်သူကလက်ရံနဲ့ပိတ်မှန်တော်ကြီးတွေဒါရီအပေါ်မှာအလွန်အကျွံအမိသဟဲပြုတ်ခြင်းတဲ့ကျွန်တော်ရုပ်ဝါဒသမားယုံကြည်သူတွေအတွက်လေအတော်ကြီးအသေးရစရာကောင်းလာတယ်လို့ကျွန်တော်ခန်းစားမိပါတယ်ကျွန်တော်တို့တွင်အတူရှိနေတယ်သို့တော့ဘုံတကူအာနုဘောတော်မေတ္တာတော်မြင့်မြတ်ခြင်းကျွန်တော်နဲ့ဘာဆိုင်တယ်လေဘာမှမဆိုင်ဘူးတဲ့ဒီအတိုင်းကျွန်တော်နားလည်မိပါတယ်မြို့ထဲမှာနေသောမြို့သားမဟုတ်တော့လေ သင်တို့တွင်နေ၍တန်ရှင်သောဖျားဖြစ်၏လို့ဆိုထားတယ်မဟုတ်ဘူးလားမိတ်ဆွေအပေါင်းတို့အဖွဲ့အစည်းစိတ်ဓာတ်လူမျိုးရေးစိတ်ဓာတ်တို့နဲ့ဆွဲယူပြီးတော့ကိုးကွယ်လို့ရတဲ့ဖျားသခင်မဟုတ်ဘူးမူပိုင်လှုပ်လို့ရတဲ့သခင်မဟုတ်ဘူးနားလည်ဖို့လွယ်တယ်မခက်ဘူးဆိုပြီးတော့ပြောနိုင်တာဟာသူ့ကိုယုံကြည်ကိုးကွယ်လို့သာပြောနေကြရတာသူ့ရဲ့အမှုတော်များကိုကျွန်တော်သိဖို့အလွန်ခက်ခဲလိမ့်မယ်လို့ကျွန်တော်ဒီအပိုင်းမှာပြောချင်ပါတယ်အကုန်လုံးပေါင်းလိုက်တဲ့အခါကျတော့တိနှလုံးပြောင်းလဲ၍ကျင်နာတတ်သောဖျားသခင်ဟာနှစ်လူမဟုတ်သောဖျားသခင်ဖြစ်တယ်။၃လူအဖွဲ့အစည်းကဲ့သို့မမှတ်ယူတတ်သောဖျားသခင်ဟာ၄ကျွန်တော်နဲ့အတူအစဉ်ရှိနေလျက်ကျွန်တော်လူကဲ့သို့အပြစ်မရှိတန်ရှင်းမြင့်မြတ်စုံလင်တော်မူသောသခင်ဖြစ်တယ်ဆရာကအလေးအနက်သတိပေးလိုက်ပါ रे မှန်ပါတယ်မိတ်ဆွေတို့သူ့ကိုပြတ်ဖို့ကူကွယ်ရပါ रे သူပေးတဲ့ကျေးဇူးနဲ့ဂရုနာတော်ကိုမျှော်လင့်ခွင့်ရှိပါ रे တစ်ချိန်တည်းမှာသူအလိုတော်ကိုလိုက်နာခံယူကြရပါ रे ဘာစုဘာမှမတတ်နိုင်ပါဘူးအခုသင်သိရသောသမာကျမ်းကိုကျွန်တော်ဟာသူ့ရဲ့တန်ရှင်းသောဝိညာဉ်တော်ရဲ့လမ်းပြခြင်းကိုဆုတောင်းအသနာခံပြီးတော့တင်ပြနေပါ रे ကျွန်တော်ဇာတိပဂရိအုံနှောက်နဲ့ကျွန်တော်ဘာများဒီအသက်လမ်းစာပေကြီးကိုထိုးဖောက်ရှုမြင်နိုင်မှာတုံးကျွန်တော်တူးချင်းအနေနဲ့ဖတ်လို့ကောင်းတယ်မကောင်းဘူးဒီအပိုင်းမှာကြပြားဆန်းနေဒီအပိုင်းမှာဆုံးမတာတွေများတယ်ဒီအပိုင်းမှာတော့ရှုပ်တယ်ဒီအပိုင်းမှာတော့ဝတ္ထုမှတ်တမ်းတွေဖြစ်တယ်ဆိုတာတဲ့ကျွန်တော်ဘာမှမခံစားနိုင်ပါဘူးနားမလည်နိုင်ပါဘူးဒီအတိုင်းပါပဲမိတ်ဆွေတော်တာရှင်များဟာလေဝိညာဉ်တော်ဤလမ်းပြခြင်းအဖြစ်သာလျှင်သင်သိရသောတမန်ကျမ်းကိုခံယူနိုင်ကြရမှာအသေးချာဖြစ်ပါတယ်ခံယူနိုင်ကြပါစေလို့လေအဖဖျားသခင်ထံမှာမေတ္တာများစွာဖြင့်ကျွန်တော်ဆုမွန်ကောင်းတောင်းပေးလိုက်ပါတယ်ဣသရေလသည်အသက်ငယ်သောအခါငါသည်ချစ်၍ငါသားကိုအေဂုတ်သူပြည်မှခေါ်ခဲ့ပြီသူတို့ကိုခေါ်သောသူတို့ထံမှထွက်သွားကြ၏ဘာလဖျားတို့အားရစ်ပူဇော၍ယုတ်တုစင်တုတို့အားနန့်သာပေါင်းကိုမိရှုကြ၏ငါသည်သွားရသောအတက်ကိုအေဖရင်အားလက်ဆွဲ၍သွန်သင်၏သို့တော်လေငါစောင့်မခြင်းကျေးဇူးကိုသူသည်မသိဘဲနေ၏လူကိုဆွဲရသောကြိုးဒီဟုသောမေတ္တာကြိုးနှင့်ငါဆွဲငင်၏ပါယုအနာသို့တဘိုးကိုရွှေ့၍ဖြင်းညင်းစွာကြွေ၏။အိုအေဖရင်ငါသည်သင်ကိုအဘယ်သို့စွန့်နိုင်မည်နည်း။အိုဣသရေလသင်ကိုအဘယ်သို့အနှံနိုင်မည်နည်း။သင်ကိုအာရမမြို့ကဲ့သို့အဘယ်သို့ဖြစ်စေနိုင်မည်နည်း။ဇေဘိုင်မြို့အရာ၌အဘယ်သို့ခံထားနိုင်မည်နည်း။ငါသည်နှလုံးပြောင်းလဲ၍အလွန်ကျဉ်းနာသောစိတ်ရှိ၏။ပြင်းစွာအမျက်ထွက်သည့်အတိုင်းမပြုလို့အေဖရင်ကိုအထက်ထက်မဖြစ်စီလို့ငါသည်လူမဟုတ်ဖျားသခင်ဖြစ်၏။မြို့တဲမှနေသောမြို့သားမဟုတ်တော်လေသင်တို့တွင်နေ၍ဖန်ရှင်သောဖျားဖြစ်၏
ဒေါက်တာထွန်းမြတ်အေးစီစဉ်တင်ဆက်တဲ့တင်းတရသောတမချန်းစီစဉ်ဖြစ်ပါတယ်နောက်တစ်ချိန်အစီအစဉ်မှာခရိယံတမချန်းရဲ့ဓမ္မဟောင်းချမ်းမြင့်တဲ့ကဟောရှိနဂတိချန်းအခန်းကြီး7အခန်းငယ်10ကနေအခန်းငယ်12အထိနဲ့အခန်းကြီး12တို့ကိုလေ့လာမှဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါတယ်